တော်ရှင်များများဒီသတင်းပတ်အတွက်စီးပွားရေးကဏ္ဍမှာတင်ပြလိုတာကတော့ဖွံ့ဖြိုးဆဲနိုင်ငံဒီမှာစီးပွားရေးဘယ်လိုပဲတိုးတက်ပေမဲ့သူ့ရဲ့အခြေခံအဆောက်အုံဟာအဒီတိုးတက်မှုနှုံးနှားနဲ့အချိန်မီမလိုက်နိုင်ခဲ့ရင်ဖြစ်နိုင်တဲ့အခက်အခဲအကျက်တဲများအကြောင်းပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုနမူနာထားပြီးတော့တင်ပြသွားမှာဖြစ်ပါတယ်။ဒီလနောက်ပိုင်းမှာအိန္ဒိယနိုင်ငံဟာလေဆိပ်သစ်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။အိန္ဒိယရဲ့နာမည်ကျော်ကြားလူသိများလာတဲ့ဤပညာသတင်းအချက်အလက်တွေရဲ့လုပ်ငန်းဗဟိုချက်ဖြစ်တဲ့ဘင်္ဂလုံမြို့မှာဖွင့်လှစ်လိုက်တာဖြစ်ပါတယ်။ဒါဟာလည်းဘင်္ဂလုံမြို့ဟာ IT ခေါ်တဲ့ဤပညာရလုပ်ငန်းကြီးထွားလာတာနဲ့အမျှလုပ်ငန်းကိုင်ကန်းတွေတိုးချဲ့ဖို့လေဆိပ်သစ်ကိုဖွင့်ရခြင်းဖြစ်ပါတယ်။ဒါပေမဲ့ဘင်္ဂလုံမြို့လည်းမြောက်ဖက်ကီလိုမီတာ36အကွာမှာတိဆောက်ထားတဲ့အဲ့ဒီလေဆိပ်အသစ်ကိုအရောက်သွားဖို့ဆိုတဲ့နေရာမှာပထမဆုံးစတင်တွေ့ရတဲ့အခက်အခဲကတော့လမ်းပန်းအခက်အခဲပါပဲ။ရင်ကျော်တွေပိတ်နေတဲ့လမ်းကိုတိုးချဲ့ဖို့ကတော့မပြုလုပ်ခဲ့ကြပါဘူး။ဒီအတွက်လေဆိပ်အသစ်ကိုဤပညာစခန်းကသွားဖို့ခရီးဟာ3နာရီအထိကြာနိုင်မယ်ဆိုပြီးလူတွေကစိုးရိမ်တကြီးဖြစ်လာကြပါလေ။ဒါဟာခီးတို့လေရင်ခီးစဉ်အတွက်ကြာမြင့်တဲ့အချိန်လောက်ဖြစ်ပါတယ်။အခြေခံအဆောက်အုံတွေဟာမလုံမလောက်ဖြစ်နေတဲ့နိုင်ငံတစ်နိုင်ငံရဲ့မျိုးကြီးတွေမှာကြုံရတဲ့ပို့ဆောင်ရေးမလုံလောက်မှုပြဿနာပဲဖြစ်ပါတယ်။စိတ်ချရတဲ့ဒါအားပေးမှုစနစ်အဝေးပြေးကာလမကြီးတွေစိတ်ကန်းနေကမ္ဘာအဆင့်တန်းမီလေးစိတ်တွေဟာအဲဒီလိုမျိုးကြီးပြကြီးတွေမှာစီးပွားရေးတိုးတက်မှုနှုံထားတဲ့အမိမလိုက်နိုင်ပဲဖြစ်နေတာကိုဒီကနေ့တွေ့ရပါတယ်။ဗတိရှာဂန်ဂူလီဟာအိန္ဒိယဆက်မှုလုပ်ငန်းသမဂ္ဂကြီးရဲ့အတိုင်ပင်ခံအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာမကြာမြင့်မီကစီးပွားရေးတွေတဟုန်ထိုးထိုးတက်လာတဲ့အချိန်မှာအဲ့ဒီပြတ်လတ်မှုတွေကပိုးပြီးတော့များပြားလာတယ်လို့ဂန်ဂူလီကရှင်းပြပါတယ်
။ India has been growing at a very fast rate, so as a result all infrastructure is drained. So there are huge gaps.
အိန္ဒိယနိုင်ငံမှာအမတန်မှမြန်ဆန်တဲ့နှုံထားတဲ့တိုးတက်နေတာပါ။လက်ရှိအခြေခံအဆောက်အုံတွေဟာတက်နေတဲ့စီးပွားရေးအဟုန်နဲ့တက်ညီလက်ညီလိုက်ဖက်ဖြစ်အောင်လို့ပံ့ပိုးပေးရမှာအမိမလိုက်နိုင်တော့တာရှိနေပါတယ်။ဒီလိုရလကလုပ်ငန်းဝင်မှာတအားကွာဟမှုတွေပေါ်လာပါတော့တယ်။လုပ်ငန်းတွေဟာပြည်စည်းကဏ္ဍကြီးရင်အခက်အခဲတစ်ခုခုနဲ့ကြုံတတ်ပြီးတော့အကြောင်းတစ်ခုခုကြောင့်တက်နေတာမျိုးတွေပေါ်ပေါက်လာတတ်ပါတယ်။ခက်တာကကျမတို့ကလုပ်ငန်းလိုအပ်ချက်မပေါ်ခင်မှာကြိုပြီးတော့လည်းအခြေခံအဆောက်အုံကိုတိဆောက်လို့မရတာပါပဲရှင်။လုပ်ငန်းမှာအကျက်တဲ့ရင်ဆိုင်တွေ့ရှိတော့မှပြဿနာကလည်းအတော်ကြီးကိုထင်သာမြင်သာရှိပါမှအခြေခံအဆောက်အုံကိုတိဆောက်ပေးနိုင်လို့ပါ
အခုတော့အိန္ဒိယနိုင်ငံမှာလုပ်ငန်းကြီးပြည်ကနီးမှအကျက်တွေ့ရတဲ့အခက်အခဲဟာပိုးပြီးတော့ဆိုးဝါးလာနေပါလေမော်တော်ယာဉ်တွေရောင်းချရမှုတွေများပြားလာလေလေယာဉ်တွေနဲ့ပြည့်နှက်နေတဲ့ကားလမ်းတွေကလည်းယာဉ်ကြောတွေကိုပိုးပြီးတော့ပိတ်လေလေပါပဲအခုတော့ယာဉ်ကြောပိတ်တဲ့အခြေရင်မကတင်မောစိတ်ကန်းဒီမှာလဲစိုက်ကတ်တဲ့တင်မောစင်းရီဟာတူလာလို့အလုံများတဲ့စိတ်ကန်းဒီမှာဆိုရင်ကုန်တင်ကုန်ချလုပ်ငန်းတစ်ခုဟာ85နာရီကြာလာပါလေဒါဟာစင်ကာပူဟောင်ကောင်တို့မှာကုန်တင်ကုန်ချလုပ်တဲ့အချိန်တက်ဆယ်ဆကြာမြင့်ချင်းဖြစ်ပါလေလေစိတ်တွေစိတ်ကန်းနေဟာမကြာခဏဆူသလိုပစ္စည်းတူလောင်းတဲ့ဂိုဒေါင်တွေကလည်းအလုံးအလောက်မရှိတဲ့အခက်အခဲနဲ့လဲကြုံတွေ့ရပါတယ်ကုန်ထုတ်လုပ်တဲ့သူတွေအဖို့နိုင်ငံတွင်းမှာကိုပဲတနည်းအားကတနည်းအားပစ္စည်းပို့မယ်ဆိုရင်ရက်နဲ့ချီးပြီးတော့ကြာမြင့်လာပါတယ်ဒါပါကြောင့်လဲဆိုတော့အကြောင်းတစ်ကြောင်းကတော့ကုန်တင်ထရက်ကားကြီးတွေကိုယင်ကြောများတဲ့မြို့ကြီးတွေကနေ့ပင်မှာမြို့တဲ့အဝင်မခံတော့တဲ့အတွေ့ဖြစ်ပါတယ်ဒီကားကြီးတွေဝင်လာရင်ယင်ကျော်ပိတ်သွားမှာကိုစိုးတဲ့အတွက်ဖြစ်ပါလေ။ဒါတဲ့ပိုးပြီးဆိုတာကတော့လိုအပ်တဲ့လျှက်စစ်တအားပဲဖြစ်ပါလေ။ဆက်ယုံအလုတ်ယုံအများစုနဲ့ယုံနေဟာကြီးမားတဲ့လျှက်စစ်တအားပိဆက်ယုံနေအပေါ်မှာအကူအာထာပြုနေရတာဖြစ်ပါလေ။ဒါပေမဲ့လျှက်စစ်တအားကိုနိုင်ဤနဲ့ကြီးပြီးအချင်းကြကြမပေးနိုင်တဲ့အတွက်ပြဿနာနဲ့ကြုံရပြန်ပါလေ။နိုင်ငံတကာဆိုင်ရာစီးပွားရေးဆက်ဆံရေးအိန္ဒိယကောင်စီရဲ့အကြီးအကဲဖြစ်တဲ့ Rajiv Kumar ကအခြေခံအဆောက်အုံအလုံးအလောက်မရှိခြင်းဟာတိုးတက်မှုကိုနှေးကွေးစေပါတယ်တတ်နေစေပါတယ်လို့ပြောကြပါတယ်ပြည်တွင်ပြည်ပနှစ်ဌာနကယင်းဤမြုပ်နှမ်းမဲ့သူတွေကိုလည်းအားပေးရမရောက်စိတ်ပျက်စေပါတယ်လို့အခုလို့ပြောပါတယ
် The industry has to provide all the infrastructure needs itself rather than these be available to
ချန်နိုင်ငံတွေမှာတော့လိုအပ်တဲ့အခြေခံအဆောက်အုံကိုစက်မှုလုပ်ငန်းအတွေ့ဖြည့်ဆည်းပေးပါတယ်ဒီမှာတော့ဆက်မှုလုပ်ငန်းကသူ့လိုတဲ့အခြေခံအဆောက်အုံကိုသူ့ဘာသာသူရှာဖွေပြီးအလုပ်ဖြစ်အောင်ဆောင်ရွက်ရပါလေ။အဲဒီတော့တာနိုင်တဲ့သူတွေအတွက်လုပ်ငန်းဖြစ်မြောက်ပြီးမဲ့လဲကုန်ကြတဲ့ဇယိတ်စကားကအင်မတန်မှမြင်မာသွားပါလေ။ဒါပေမဲ့အလေအလတ်စားအဆင့်နဲ့စီးပွားရေးလုပ်ငန်းငယ်တွေကတော့အဲဒီလိုမတတ်နိုင်တဲ့အတွက်ရင်းနှီးမြှုပ်နှံခွင့်အလားအလာကိုလက်လွတ်လိုက်ရပါလေ။အဲဒါကြောင့်အခြေခံအဆောက်အုံမရှိတဲ့ကိစ္စဟာအိန္ဒိယနိုင်ငံအထွတ်အထိပ်စုပေါင်းပြည်တွင်းထုတ်လုပ်ကုန်အားလုံးရဲ့တိုးတက်မှုနေရာကိုင်းနှုံဆုံရှုံသွားစီပါလေအိန္ဒိယအစိုးရကလည်းအခြေခံအဆောက်အုံအလုံးလောက်မရှိတဲ့ပြဿနာကိုဝန်ခံပါလေ she lame ngani a twin lani pao. Lise de segani duce. Amyamji a weepy kalama jirigu paulo. Yase da api yon nigu. Salome so you know India a twe American dollar. Lambang billion aya yeni myonayali melu suvale. Adi a twe kunjazi ha chimalare a twe. Puglika a pangale. Pawin bogu India suyaga. Tonsu tare lu. Nausun tishiare chong timpia yin. Di drimba a twe siwa yi kanagu. Dimari nigon chukwin piuba. Nya.